ပြည်နယ်ပလောဝမ်မြို့နယ်မှာမြမစီးပွားရေးပိုင်ကိုလေနေဂျီကြေကြောင်းပေါက်ခွေခဲ့တဲ့တဲ့တင်ကိုတင်ဆက်ပေးပါမယ်ကျွန်တော်တက်နိုင်ပါရှင်းပြည်နယ်ပလောဝမ်မြို့နယ်ထေပြစ်ခတ်မှုတွေဖြစ်ပေါ်ပြီးမြို့ပေါ်မှာရှိတဲ့မြမစီးပွားရေးပိုင်ကိုဒီကနေ့ညနေ၄နာရီကျော်လောက်မှာလေနေဂျီကြေကြောင်းပေါက်ခွေခဲ့တာကြောင့်ပိုင်ဝန်ထမ်းတို့ဦးနဲ့ကလေးနှစ်ဦးစုစုပေါင်း၃ဦးတေဆုံ ာမှာအမျိုးသမီးတယောက်တည်းဆုံးတယ်ပြီးရင်ဟောဒံရတာကတော့6ဦးလောက်ရှိပါတယ်အခုကတော့ရင်းနဲ့သွားပါပြီပေါ့
ပလောဝမြို့ရဲ့ခြေဖက်ကန်ကလတန်စီမံကိန်းတောင်ကုန်းတွေပေါ်မှာဒီကနေ့မနက်ပိုင်းနဲ့ညနေပိုင်းတွေမှာရခိုင်လက်နက်ကန်အေအဖွဲ့နဲ့စိုးရတပ်တို့ကြားတိုက်ပွဲအပြင်းထန်ဖြစ်ပေါ်နေတယ်လို့ပလောဝဒေသခံတွေကပြောဆိုကြပါတယ်ပလောဝဘက်မှာတိုက်ပွဲဖြစ်ပေါ်တာမှန်တယ်နဲ့အသေးစိတ်မသိရသေးဘူးလို့တပ်မတော်တင်းမှန်ပြန်ကြားရေးဖွေပြောခွင့်ရပူချုပ်ထွန်းထွန်းညီကပြောပါတယ
်မဟုတ်လောလောနဲ့ကျွန်တော်တို့အတိအပြုတ်နဲ့မျိုးများကျွန်တော်တင်းထုတ်ပေးမှာပါမှန်တယ်မှန်တယ်အဲ့ဒီမှာကြားတယ်လို့တော့သိရတယ်လောလောဆယ်လောလောဆယ်တော့ဒီပြင်ဒီပြုတ်တဲ့တင်းတောက်လို့ပြုတ်အေးဘက်ကပြစ်တာပေါ့
တပ်မတော်ပြောခွင့်ရသူဖက်ကမြမစီးပွားရေးဘဏ်ကိုပြစ်ခတ်တာအေအဖွဲ့လက်ရှိဖြစ်တယ်လို့ပြောပေမဲ့ရခိုင်လက်နက်ကန်အေအဖွဲ့ရဲ့တုံ့ပြန်ချက်ကိုတော့မရသေးပါဘူးကဘာမှာကိုဗစ်ကပ်ရောဂါအကြတိကြောင့်စစ်ပွဲတွေရဆိုင်တာပေါ့ကုလသမဂ္ဂအတွင်းရုံချုပ်ကတိုက်တွန်းထားသလိုမြန်မာအရဖက်လူမှုပွဲစည်းတွေကလည်းရခိုင်စစ်ပွဲတွေရဆေဖို့တောင်းဆိုနေကြပါတယ်ဒါပေမဲ့လည်းအေကိုကျန်းဖက်အဖွဲ့စည်းဖြစ်အစိုးရဘက်ကတတ်မှတ်ချင်လာလိုက်တဲ့နောက်ရခိုင်မြောက်ပိုင်းနဲ့ရှင်းပြည်နယ်ပလောဝမြို့နယ်တွေမှာဒီကနေ့ထိအပြန်အလှန်တိုက်ပွဲတွေပုံမှန်ပြင်းထန်လာနေပါတယ်